မကြသေးခင်ကတောင်တရုတ်ပင်လယ်ပြင်မှာအမေရိကန်ရဲ့အမျိုးမျိုးဆွမ်းအင်သုံးရေငုပ်သင်္ဘောဟာရေအောက်မှာအမျိုးအမည်မသိအရာတစ်ခုကိုတိုက်ခတ်နေတာနဲ့ပတ်သက်လို့အလားတူဖြစ်ရတွေဆက်ပြီးတော့ဖြစ်လာမလားဆိုပြီးတော့လေ့လာသူတွေကသုံးသပ်နေပါတယ်။ဒီလိုဖြစ်ရတွေဟာဒေတာရင်းအင်အားကြီးတရုတ်နိုင်ငံကတစ်ဖက်အမေရိကန်နဲ့သူ့မဟာမိတ်တွေကတစ်ဖက်မလိုလားအပ်တဲ့စည်ရေးတင်းမာမှုတွေဖြစ်လာစေမယ့်အခြေအနေလို့လည်းပြောနေကြပါတယ်။ဒီအကြောင်း Rough Channel ရေးသားထားတဲ့ဆောင်းပါးကိုကိုခင်မောင်စိုးမင်းကပြောပြပေးမှာပါ။
ဒေသတွင်းအင်အားကြီးတရုတ်နိုင်ငံကတောင်တရုတ်ပင်လယ်ပြင်နဲ့အရှေ့တရုတ်ပင်လယ်ပြင်ရေပိုင်နယ်တွေကိုသူပိုင်တယ်လို့ကြေညာထားတယ်လို့တစ်ဖက်ကလည်းအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကလွတ်လပ်စွာရေကြောင်းသွားလာမှုအတွေ့ဆိုပြီးအဲ့ဒီရေပြင်မှာရေတိုက်အင်အားလှုပ်ရှားမှုတွေတိုးချဲ့လှုပ်ဆောင်နေတာတွေဟာအန္တရာယ်ရှိတဲ့အခင်းအကျင်းအဖြစ်တိုးမြင့်လာနေပြီလို့လေ့လာသူတွေကကောက်ချက်ဆွဲကြပါတယ်ဒီကလေးလာကအမေရိကန်ဗြိတိန်နဲ့ဩစတြေးလျတို့ AUKUS AUKUS ဆိုတဲ့မဟာမိတ်အဖွဲ့ကိုဖွဲ့စည်းလိုက်ပြီးတဲ့နောက်ဩစတြေးလျနိုင်ငံဟာအနုမြူရေငုပ်သင်္ဘောအသစ်ဆယ်စီးပိုင်ဆိုင်လာတော့မှာဖြစ်ပါတယ်။လက်တလောဖြစ်စဉ်တစ်ခုအနေနဲ့ဒီလအောက်တိုဘာ2ရက်နေ့ကအမေရိကန်အနုမြူရေငုပ်သင်္ဘော USS Connecticut ဟာရေအောက်မှာခုံမောင်းနေစဉ်အမျိုးအမည်မသိအရာတစ်ခုကိုတိုက်မိခဲ့ပြီးသင်္ဘောသားတွေတရားရှိခဲ့တယ်လို့အမေရိကန်ပစိဖိတ်ရေတပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတရုတ်အစိုးရပိုင် CGTN News Website မှာအမေရိကန်အနုမြူရေငုပ်သင်္ဘောဟာမိမိတို့တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အတွင်းလျှို့ဝှက်စွာတရားမဝင်ဝင်ရောက်လာပြီးအင်အားကြီးနိုင်ငံအခြားစစ်ဖြစ်ပွားအောင်လှုပ်ဆောင်နေတယ်လို့ရေးသားထားပါတယ်။အဲ့ဒီဖြစ်စဉ်မှာတရုတ်ကတစ်ဖက်အမေရိကန်နဲ့မဟာမိတ်တွေကတစ်ဖက်အတိတ်ပါမခံတဲ့အခြေအနေတွေဖြစ်လာမှကိုလည်းသူတို့လည်းစိုးရိမ်နေကြတယ်လို့တခြားပညာရှင်တွေက VOA ကိုပြောပါတယ်။ Washington အခြေစိုက် RAND Cooperation သုတေသနဌာနရဲ့ဝိုင်းရနိုင်ငံရေးသိပ္ပံပညာရှင် Scott Harrow ကအခုလိုပြောပါတယ်။
Is a bump an attack, or does it have to result in an injury or an actual death or a sinking? I think those would be areas where
the policymakers are concerned. If the U.S. Defense Minister is concerned, the U.S. Defense Minister is concerned. 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 The U.S. Defense Minister is concerned.
ဟာဝိုင်ကျွန်းမှာရှိတဲ့အမေရိကန်ရဲ့အင်ဒိုပစိဖိတ်စစ်ဌာနချုပ်ကတော့အဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့တစုံတရာဖြေကြားတာမှတ်ချက်ပြုတာမရှိသေးပါဘူး။ဒီတရုတ်အစိုးရကတော့အမေရိကန်ကထောက်ကူထားတဲ့ထိုင်ဝမ်ကျွန်းကိုလည်းပိုင်ဆိုင်ကြောင်းကြေညာထားပြီးပြီးခဲ့တဲ့ရက်ပိုင်းတွေကစစ်လေရင်အများအပြားနဲ့ထိုင်ဝမ်ကာကွယ်ရေးလေပိုင်နဲ့ကိုဖြတ်တန်းဝင်ရောက်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံ New Software တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခကားတေယာက
The aircraft could cross a line or the
Taiwan civilian တွေကအချက်ပေးခလုတ်တွေကိုပိတ်ထားထားဖွင့်ထားထားကာကွယ်ရေးလေကြောင်းပိုင်တဲ့ထဲကိုဝင်လာတဲ့တရုတ်လေယာဉ်တွေကိုမစ်ဆိုင်းဒုံးကျည်တွေနဲ့ပစ်နိုင်ပါတယ
်တခါတရုတ်နိုင်ငံကဖိလစ်ပိုင်နိုင်ငံနဲ့လဲစကားဘိုရော့ရှော့ကျွန်းကိုပိုင်တဲ့အငင်းပွားမှုဖြစ်နေပါတယ်အဲ့ဒီအတွက်လာမယ့်2022ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာအဲ့ဒီအချက်ဟာအကြောင်းအရာတစ်ခုဖြစ်လာပါလိမ့်မယ်ဒါနဲ့ပတ်သက်လို့တော့စင်ကာပူနိုင်ငံကရေးရာဌာနကအကြီးတန်းပညာရှင် OE ဆန်းကအခုလိုပြောပါတယ
် I think the Filipinos they are very independent minded
ကျွန်တော်အမြင်ကတော့ဖိလစ်ပိုင်လူမျိုးတွေဟာဖြစ်စဉ်တစ်ခုခုအပေါ်မှာသူတို့ကိုယ်ပိုင်လူလူလတ်လတ်အမြင်တွေရှိကြပါတယ်အမေရိကန်အနေနဲ့လည်းဖိလစ်ပိုင်ကိုလာရောက်ပြီးကဲတင်ဖို့ရမှာသူတို့မှတာဝန်တွေရှိကောင်းရှိပါလိမ့်မယ်
တကယ်တော့အမေရိကန်ဟောတရုတ်ရောမှာမှားယွင်းပြစ်ခတ်ခဲ့မှုတွေရေရင်ချင်းမတော်စတိုက်မှုတွေအတွေ့အန္တရာယ်ရှိတဲ့အခြေအနေတွေမရောက်အောင်ဖြေရှင်းတဲ့နည်းလမ်းတွေရှိကြပါတယ်လို့လေ့လာသူတွေကကောက်ချက်ဆွဲကြပါသေးတယ်။ဥပမာ1999ခုနှစ်ကအမေရိကန်ကနေတိုးအဖွဲ့အနေနဲ့ဆာဗီးယားနိုင်ငံဘဲဂရိတ်မြို့တော်ရှိတရုတ်တန်ရုံကိုမှားယွင်းဘုံကျဲခဲ့တာတခါ2000ခုနှစ်ကတရုတ်နိုင်ငံတောင်ပိုင်းကမ်းခြေအနီးမှာအမေရိကန်ရေတပ်ထောက်လှမ်းရေးလေယာဉ်နောက်ကကတ်လိုက်လာတဲ့တရုတ်လေတပ်ကလေယာဉ်နှစ်စင်းနဲ့တိုက်မိခဲ့ကြပါတယ်။အမေရိကန်လေယာဉ်လည်းအရေးပေါ်ဆင်းသက်ခဲ့ရသလိုတရုတ်လေတပ်ကလေယာဉ်နှစ်စင်းလည်းပြတ်ကျခဲ့ပါတယ်ခင်ဗျာ။